Welcome to the Voice of America in Burmese.
Mingla nan ne khin ma khnya to ra shin mya shwe lan chat mi ya ba se VOA American tan ga ni 2019 khu ne July 25 ye ingani minute phe season ni ko American pi daw su myo do Washington DC ga ni dai yai thot lwin pe ni ba bi line do meter 32 40 49 ga ni phan yu na sin nai ya de lo VOA ye Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကတော့ဆက်မူပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုံးမြတ်ပါပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးတန်းအကြံပေးလဲဖြစ်သမက်လဲဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ညင်းဆိုလိုက်ပါတယ်တခါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေအမှန်တကယ်တိုးတက်လာမှစောင့်ကြည့်လေ့လာစစ်ဆေးမှုတွေအဆုံးသတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျောင်းအောင်လွင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ်အထင်မှာဆိုရင်တော့
ဟုတ်ကဲ့ဟိုညင်းညင်းနာနာကိုကြားလာတယ်အဲ့လိုမျိုးလည်းမပြောဘူးလေလေလားချုပ်လေပြောကြတယ်ဟိုဇီရီးယားဟိုရေခါတဲ့ပုံစံညင်လာတဲ့ပုံလေ
းဒါကတော့မကွေးတိုင်းပခုတ်ကူမြို့နယ်ကဒေသခံဆရာတော်အရှင်ပညာလင်္ကာရဖြစ်ပါတယ်မကွေးတိုင်းအတွင်းမြေရှမ်းမှုကြောင့်ပခုတ်ကူမြို့နယ်ကနာမည်ကြီးဇီရီးနစ်မြုပ်သွားတဲ့အတွက်ကြောင့်ဒေသခံတွေစိတ်ထိတ်ခိုက်ကြေကွဲနေကြတဲ့အကြောင်းသတင်းလွှမ်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံတဝမ်းမှာမိုးကြီးပြီးတော့ရေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြတဲ့အကြောင်းဒီတန်သတင်းလွှမ်းပြီးတော့မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်တဲ့ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိလာဖို့ရှိတဲ့အကြောင်းသတင်းနဲ့အမေရိကန်သမ္မတရဲ့တမက်ဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းလှုပ်ဆောင်တာမျိုးမရှိပါဘူးဆိုပြီးတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုပြောဆိုလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
သူအပါဝင်Trump စီယုံရေးအဖွဲ့တွေကတခြားသူတဦးတယောက်မှ2016 American သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲနောက်ပိုင်းမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးတန်းအကြံပေးလဲဖြစ်သမက်ဖြစ်သူလဲဖြစ်တဲ့ Jared Kushner ကပြောကြားခဲ့ပါတယ်သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာနှစ်နာရီကြာတကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက်ကုရှနာကအင်ပြူတော်မှာပြောကြားခဲ့တာပါသမ္မတရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ထရမ့်စီယုံရဲ့မန်နေဂျာဟောင်းပေါ်မန်နာဖော့တို့ရုရှားရှေ့နေလို့ပြီးခဲ့တဲ့နှစ်ဇွန်လကတွေ့ဆုံပွဲကိုသူနောက်ကျရောက်သွားခဲ့ပေမဲ့သမ္မတမဲဆွယ်မှုနဲ့ပတ်သက်တာတွေဆွေးနွေးတာမကြားခဲ့ရဘူးလို့လွှတ်တော်ကြားနာရေးပွဲမတိုင်ခင်သူထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာဂျာရက်ကုရှနာကပြောကြားထားပါတယ်။အဲဒီရုရှားရှေ့နေကသမ္မတလောင်းဟီလာရီကလင်တန်ထိခိုက်နိုင်မယ့်အချက်တွေပေးနိုင်တဲ့ဆိုတဲ့အတွက်တွေးဆောင်ခဲ့တာလို့ဒေါ်နယ်ထရမ့်ဂျူနီယာကပြောကြားခဲ့ပြီးတဲ့နောက်ဒီတွေးဆောင်ပွဲအပေါ်စုံစမ်းသူတွေကအာရုံစိုက်စရာဖြစ်ခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားကဘယ်လိုနှောက်ယှက်ဆွတ်ဖက်ခဲ့တယ်လဲဆိုတာကိုအမေရိကန်တရားရေးဌာနအပြင်လွှတ်တော်မှလည်းစုံစမ်းနေတာပါဒီကနေ့အင်္ဂါနေ့မှလည်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာကုရှနာတကားပိတ်စစ်ဆေးခံရမှာဖြစ်ပါတယ်ဒီဒေါ်နယ်ထရမ့်ဂျူနီယာနဲ့ပေါ်မန်နာဖော့တို့ကလည်းအထက်လွှတ်တော်တရားရေးကော်မတီကိုမှတ်တမ်းအချက်တွေပေးဖို့နဲ့တကပိတ်ဖြေချဖို့ညှိနှိုင်းသဘောတူထားပါတယ
်အမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ကထရက်ကားစီးရဲ့နောက်တွဲယာဉ်ထဲမှာလူ၁၀ဦးသေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အဲ့ဒီထရက်ကားမောင်းတဲ့သူကိုတရားမဝင်လူမောင်းခိုတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်ထရက်ကားမောင်းတဲ့သူဟာဖလော်ရီဒါပြည်နယ်ကအသက်60အရွယ်James Bradley ဆိုတဲ့သူဖြစ်ပြီးသူဟာထောင်တန်းတစ်သက်ဒါမှမဟုတ်တည်တံကြခံရမယ့်သဘောရှိနေတယ်လို့အာနာဘိုင်တွေကပြောပါတယ် Texas ပြည်နယ် San Antonio မြို့က Walmart စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရပ်နားတဲ့နေရာမှာအဲ့ဒီ truck ကရပ်ထားတော့ကာမွန်သမား James Bradley ကိုဖမ်းဆီးခဲ့တာပါအဲ့ဒီ truck ကရဲ့နောက်တွဲယာဉ်ထဲမှာလူ၈ဦးသေဆုံးနေတာကိုရဲအဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးနောက်ပိုင်းသူ့ကိုဖမ်းခဲ့တာပါကားနောက်တွဲယာဉ်ထဲမှာပလာသူတွေတဲကနောက်ထပ်နှစ်ဦးထပ်ပြီးတော့သေဆုံးခဲ့ရပြီးကျန်တဲ့သူတွေကိုဆေးရုံတင်ထားရပါတယ်ပင်မနှွမ်းနယ်မှုတွေအပူဒဏ်လွန်ကဲတဲ့ဒဏ်တွေကြောင့်ဒီတော်တော်များများဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်သေဆုံးသူဦးရေထပ်တိုးလာမှာကိုလည်းစိုးရိမ်နေရတယ်လို့အာနာဘိုင်တင်ကဆိုပါတယ်ကားမွန်သမား James Bradley ကတော့သူ့ရဲ့ကားနောက်တွဲယာဉ်ထဲမှာလူတွေပလာတာကိုလုံးဝမသိဘူးလို့ဘိုးအစိုးရစုံစမ်းစစ်ဆေးသူတွေကိုပြောပါတယ်မြန်မြန်တက်တည်ရဲ့ပြောဆိုချက်အရအမေရိကန်နိုင်ငံတွင်းရွှေ့ပြောင်းနေထိုင်ကြမဲ့သူအနည်းဆုံး100လောက်အဲ့ဒီ truck car တွေရဲ့နောက်တွဲယာဉ်ထဲမှာပါတယ်လို့ဆိုပါတယ်
EU ယောဘသမဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးသွားရင် American နဲ့ Britain ကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေထားရှိနိုင်ရေးကနဦးဆွေးနွေးမှုတွေကို Washington မြို့တော်မှာတနင်္လာနေ့ကစတင်လိုက်ပါတယ် EU စည်းကမ်းတွေအရလက်ရှိသတ်မှတ်ထားတဲ့ကုန်သွယ်ရေးအသားစီးတွေကိုဖယ်ရှားနိုင်မယ်ဆိုရင် American နဲ့ကုန်သွယ်ရေးဟာ2030မတိုင်ခင်ဒေါ်လာဘီလီယံ40အထိတိုးတက်နိုင်တယ်လို့ Britain ကမျှော်လင့်နေပါတယ်အဲ့ဒီကန့်သတ်ချက်တွေကိုအမြန်ဆုံးဖယ်ရှားဖို့လိုလားတယ်လို့ American သမ္မတကဇူလိုင်လဆန်းပိုင်းကကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံမှာအလွတ်တဘောပြောကြားခဲ့ပါတယ်2019မှာ EU တွေကအပိတိုင်နှုတ်ထွက်မဲ့လုပ်ငန်းစဉ်တွေမပြီးခင်မှာတော့ဗြိတိန်နိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီမှုတွေလုပ်ပိုင်ခွင့်မရှိတဲ့အတွက်အခု American နဲ့ဆွေးနွေးမှုဟာကနဦးညှိနှိုင်းမှုတွေသာဖြစ်ပါတယ် EU တွေကနှုတ်ထွက်ပြီးချိန်မှာ American နဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေရှေ့တန်းရောက်နေအောင်လို့ဗြိတိန်အစိုးရကစ조사နေတာပါကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေဟာခက်ခဲမှဖြစ်ပေမဲ့ American သမ္မတနဲ့လွှတ်တော်ရဲ့ထောက်ခံမှုရရှိမယ်လို့အခိုင်အမာယုံကြည်ကြောင်းဗြိတိန်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
ရှေ့တရုတ်ပင်လယ်ပြင်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကအမေရိကန်ကင်းလက်လေရင်တစ်စီးကိုတရုတ်တိုက်ခတ်ရေးချက်လေနှစ်စီးကကြားဖြတ်ဟန်တားဖို့ကြိုးစားခဲ့တယ်လို့အမေရိကန်ရရှိတွေကပြောပါတယ်တရုတ်ချက်လေနှစ်စီးမှာတစ်စီးကလက်နက်တပ်ဆင်ထားပြီး G10 ဆိုတဲ့တိုက်ခတ်ရေးချက်လေကတော့အမေရိကန်ရေတပ်ကင်းလက်စစ်လေရင်ရဲ့ရှေ့တဲတဲကနေပြန်တန်းလာတာကြောင့်တိုက်မိမဲ့အခြေအနေကနေပြီးတော့လွဲအောင်အမေရိကန်လေရင်ကကွစ်ရှောင်မောင်းနေခဲ့ရတယ်လို့အမည်ဖော်လို့တဲ့အမေရိကန်ရရှိဦးက Reuters သတင်းဌာနကိုပြောပါတယ်အမေရိကန်ရေတပ်ကင်းလက်စစ်လေရင်ဟာပုံမှန်လုပ်နေကြနိုင်ငံတကာရေပိုင်နဲ့အတွင်းမှာကင်းလက်ပြန်တန်းခဲ့တာပါတရုတ်တက္ကသိုလ်ရဲ့ချက်လေရင်နစီးနဲ့ထိတ်တိုက်တွုံးလို့ဖြစ်ခဲ့တဲ့နေရာကတော့ကျင်းတောင်မြို့နဲ့ရေမိုင်80လောက်အကွာမှာဖြစ်ပါတယ်အခုလိုဖြစ်ပြမျိုးကတရုတ်ပင်လယ်ကမ်းရိုးတန်းတစ်ဝိုက်မှာမကြာခဏဆိုသလိုဖြစ်လာနေတာပါရေဒီယိုတက်ကြွရောင်ကြီးကိုသိနိုင်အောင်စင်ထားတဲ့အမေရိကန်လေရင်တစ်စီးကိုလည်းပြီးခဲ့တဲ့မေလတုန်းကတရုတ်တက်ခဲချဲ့လေရင်တွေကဂျာပြန်ဟန်တာဖို့ကြိုးစားခဲ့ပါသေးတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညှာရင်းချင်းဖြစ်လာဖို့မျှော်လင့်ထားလို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညှာရင်းချင်းရပ်ဆိုင်ဖယ်ရှားလို့မရဘူးလို့ဒေါက်တာရဟီလီကပြောကြားခဲ့တာပါ။ဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘသူကမှမျှော်လင့်မထားပေမဲ့လူခွင့်ရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။သူ့ရဲ့ဆက်နှစ်ကြာခီးစဉ်အတွင်းအခြေအနေတွေပိုဆိုးလာတာကိုတွေ့ရှိခဲ့တယ်လို့ဒေါက်တာရန်ဟီလီကပြောပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပဋိပက္ခတွေစဖြစ်ခဲ့တာနှစ်ကြာလာပြီဖြစ်ပေမဲ့အိုအိမ်ဆွန့်ခွာခဲ့ရသူတိမ့်တဲ့ချီရှိနေသေးကြောင်းတွေ့ရတယ်လို့ရှမ်းပြည်နယ်မှာလည်းအခြေအနေပိုဆိုးလာတာသိရတဲ့အတွက်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးသံတမန်ရဲ့အပြောကိုကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီသူခီးစဉ်ပြီးထုတ်ပြန်ချက်နဲ့ပတ်သက်လို့ဒေါက်တာရဟီလီရဲ့တုံ့တက်ချက်တွေထဲမှာရေဘူးရဆန်တဲ့ဆွဆွဲမှုတွေမှားယွင်းတဲ့အချက်တွေပါဝင်နေတဲ့အတွက်စိတ်ပျက်တယ်လို့တုံ့ပြန်ခဲ့ပါတယ်။
မြန်မာပြည်နယ်ကနှက်ပြားမှာအခုလာဇာမိုင်းကဆက်ပြီးတော့မိုးတွေအဆက်မပြတ်ရွာပြီးတော့မိုးတွေကြီးနေခဲ့လို့ပြည်နယ်နဲ့တိုင်းကိုကူမှာရေဘေးအန္တရာယ်ကြုံနေရပါတယ်။ရေဘေးတံကြောင့်သေဆုံးသူ2ဦးရှိပြီးတော့နိုင်ငံတော်ဝန်ရေဘေးတင့်သူပေါင်း3000ကျော်ရှိနေပါပြီ။စကိုင်းတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်ကြုံနေတာပါ။ရေဘေးလွရာရွှေပြောင်းနေရတဲ့အိမ်တော်စုပေါင်းဟာလောလောဆယ် 3000 ကျော်နေပါပြီ။ရေကြီးတဲ့တံကိုအစိုးဆုံးခံနေရတဲ့သူတွေကတော့မြစ်ချောင်းကမ်းပါးတွေမှာနေထိုင်ကြတဲ့သူတွေပါပဲအဲ့ဒီရေဘေးဒုက္ခသည်တွေကိုအာဏာပိုင်တွေနဲ့မကပဲအရက်ဖက်စေတနာဝန်ထမ်းသူတွေကကူညီနေတဲ့သူတွေကပါဝင်ပြီးတော့ကူညီညင်ကြရတယ်ဆိုပေမဲ့လုံလောက်တဲ့ကူညီနိုင်တဲ့အခြေအနေမျိုးမှာမရောက်သေးပါဘူးမြမမိုးလေဝသဌာနကမိုးရွာသွန်းမှုတွေနိုင်ငံတော်ဆက်ပြီးတော့ရှိနေအောင်မယ်လို့ပြောထားပါတယ်ဒီတိုင်းဆိုရေကြီးမှုတွေပိုဆိုးလာမယ်ရေကြီးမှုတွေကြောင့်ဖြစ်လာမယ်ရောဂါအန္တရာယ်တွေပိုပြီးတော့ရှိလာဖို့စိုးရိမ်နေရပါတယ်
H1N1 အမျိုးအစားရာသီတုပ်ကွေးဟာအချိန်မီကုသလို့ရတဲ့ရောဂါဖြစ်တာကြောင့်ဖြီးသူတွေကြောက်ရွံ့နေဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေမှာပြန့်နှံ့ဖြစ်ပွားနေတဲ့ H1N1 ဂျာဒီတုတ်ကွေးကိုရန်ကုန်မှာရှိတဲ့စစ်ရုံကြီးတွေတမတော်ကြီးတွေကထိထိရောက်ရောက်ကုသပေးနိုင်တဲ့အတွက်မစိုးရိမ်ကြဖို့အတွက်ရန်ကုန်တိုင်းဒေသကြီးကုသရေးမှူးဦးစီးဌာနမှူးဒေါက်တာတာထွန်းကျော်ကတင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရာသီတုတ်ကွေး H1N1 ဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူ73ယောက်ရှိပြီးတော့သေဆုံးသူကလေးငယ်တယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင် Direct from Washington The Voice
of America VOA ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလာတွေကိုနားဆင်ရပါမယ်။တော်ရရှိများခင်ဗျာခုနကြိုတင်ပြောပြခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်မှုကြောင့်ရေကြီးပြီးတော့ပြည်နယ်နဲ့တိုင်းကိုကူမှာလူတသိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်အနောက်တီတီကျွေးရွာမှာ AR မြေရှံမှုကြောင့်ကျွေးရွာမှာရှိတဲ့တီတီရတနာပြည်လုံးချမ်းသာစီရီဟာတဖြည်းဖြည်းမျက်စိအောင်မှနဲ့နစ်မြုပ်သွားတဲ့ဗီဒီယိုဟာနိုင်ငံတကာသတင်းတွေအပြင်လူမှုကွန်ရက်တွေပေါ်မှာပါပြန့်နှံ့သွားခဲ့ပြီးတော့ကြီးစုသူတွေအားလုံးစိတ်မကောင်းဖြစ်ခဲ့ပါတယ်။အသေးစိတ်ကိုမတ်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့ကြာသပတေးနေ့ညနေ၄နာရီခွဲကသီရိယေဒနာပြည်လုံးချမ်းသာစီရီကြီးတစ်ခုလုံးမြင့်ရတဲ့တဖြည်းဖြည်းနစ်မြုပ်သွားတာကိုကိုရိုင်းဗီဒီယိုရိုက်ကူးခဲ့တဲ့သာသနာ့ဝေပုံလကျောင်းတိုက်ဆရာတော်တပါးဖြစ်တဲ့အရှင်ပညာလင်္ကာရကသူ့ရဲ့အတွေ့အကြုံကို VOE ကိုအခုလိုမိန့်ကြားပါဗျ။အ
စတော့ဒီဒီရဲ့အရှင်ဘက်မှာကိုကိုဘင်းကြီးနဲ့ပင်ရှိရတော့လေ။အဲကိုကိုဘင်းကြီးနဲ့ပင်ကတဖြည်းဖြည်းနဲ့ရေးတဲ့ပါသွားတာပေါ့။ပါသွားတဲ့အချိန်မှာသွန်းလိုက်စားတဲ့ဘောပေါ့နော်။ဒီဒီရဲ့တဖြည်းဖြည်းနဲ့အလုံးတော်ရဲ့ဒီငင်းခုံအောက်ကပေါ့လေ။တဖြည်းဖြည်းနဲ့အဲကြောင်းနေဖြတ်ချက်လာတာ။အဲမှာလုံးဘက်ကလုံးဘက်ရဲ့အောက်ကနေမှဒီဦးဇင်းနဲ့ပလင်ခုံပေါ့အဲအောက်ကနေမှအဲကြောင်းလေးတရှိလေးနဲ့စပေးပြီးတော့တိမပြဘူးဗျာအချင်းရလေမပြဘဲနဲ့တရှိလေးနဲ့အဲကြောင်းလေးကတိတိတသာကျဲကျင်လာတယ်ပေါ့အဲ့ဒါနဲ့ဦးစင်းကလည်းတုံညောင်းလေးချိုးပြီးတော့လက်တစ်ဆက်လောက်ချိုးပြီးတော့အဲ့အဟားတွေကိုထည့်လိုက်ခဏလေးလို့ရှိရင်ဦးကျဲသွားလိုက်အဲ့နဲ့ထပ်ပြီးတော့လက်နှစ်ဆင်းလောက်ရှိတဲ့တုံချောင်းလေးထည့်လိုက်ဆက်ကျဲသွားလိုက်ဟိုဦးစင်းကလည်းအဲ့လိုမျိုးတစ်ခါမှလည်းဒီစီဒီဟာမျိုးတွေလည်းတစ်ခါမှမတွေ့ဘူးအောက်ကရေးတိုင်းစားတော့ဒီအဲ့လေလောလောဆယ်အဲ့လိုပဲထင်လိုက်တာဟိုပြိုးသွားမယ်လို့အဲ့ချိန်ကြီးမထင်သေးဘူးပေါ့ဒီဦးဇင်းတို့ဒီရေချောင်းကလာပြီးလုံနေကြတဲ့အရာချင်းနှစ်ယောက်ရှိရယ်လေသူတို့ကအိမ်မှာပါပြုတ်လဲဆိုတော့ဦးဇင်းနဲ့ဟိုစီဒီကတော့အချိန်ကြီးမကောင်းတော့ဘူးတဲ့ဒီမြက်ဆက်ပါလောက်တယ်ပေါ့လေရေခါလောက်တယ်ပေါ့အဲ့လိုသူတို့ပြောရတော့မှဦးဇင်းတို့ကမယုံသေးဘူးမယုံသေးဘူးဆိုတာကဟိုစီဒီရဲ့အပေါ်ပိုင်းနေရဲ့အဲ့ဒါလည်းပြင်မတွေ့ရဘူးလေဒီလိုရအောင်ချရနေမှာအဲ့နေရဆိုကြတော့စဉ်းစားနေရပါဘလူမြန်ပါမလဲလို့အဲ့စဉ်းစားနေတဖြည်းနဲ့အဲ့ကြောင့်လည်းကြေးကြေးလိုက်လာတော့3နာရီပါပေါ့4နာရီ20ဆိုတော့4နာရီ15မိနစ်လောက်မှာတော်တော်ကိုအဲ့ကြောင့်ကြေးပြီးတော့အဲ့ဒီမှာရေဒီယိုနဲ့ရိုင်းသွားတာမြစ်ဖက်ပေါ့ခင်ဗျာဒီမှာဦးဇင်းနဲ့အနေကဗီဒီယိုဖိုင်လေးတင်မယ်ဆိုပြီးအဲ့အနေစားပြီးတော့ဒီလိုရင်ရိုက်တင်လိုက်တာအဲ့ဦးဇင်းရိုက်တဲ့အတွင်းမှာဟိုပြ9မိနစ်လောက်ပေါ့အဲ့ခုနကတော့ဒီမှာဇီရီယာဒီစေမှုတော်ကြီးရဲ့ကြားတဲ့အဖြစ်ကိုယ်ကမတန်းတင်လိုက်တာ။ဟိုညင်းညင်းလာလာကိုကြားလာတယ်အဲ့လိုမျိုးလည်းမပြေဘူးလေဒီလား။အချို့လည်းပြောကြတယ်ဟိုဇီရီယာဟိုရေခါတဲ့ပုံစံညင်လာတယ်ပေါ့လေ။ညင်လာပြီးတော့ဒီဖြည်းဖြည်းနဲ့ဒီဝုန်းလို့တချမ်းလုံးကြီးလဲတော့လည်းမဟုတ်ပဲနဲ့ဒီတော့ထိုင်းဆင်းသွားရှော့ရှော့ပြီးဆင်းပြီးကြကြမှာရေရဲ့ရောက်ခါကြမှာနည်းနည်းစောင်းပြီးတော့လုံးလုံးမြုပ်သွားတာကမှလေ
။ဒီမှာအဲ့တော့ဒီဇီဒီကိုရောဘယ်တော့ကစတီကဲပါလေဖေ။အ
ဲ့တော့2009ပေါ့တကယ်ပါလေ2009မှာတခါတည်းအပီကြီးအပီရနဲ့ဖေရရဲ့အကြီးလေးတင်နေဒီကြောင်းရေးဆက်ချက်နဲ့တခါတည်းတွေ့လို့လိုက်တာပေါ့
။ဩဇေဒီကရွှေတကုံဇေဒီပုံစံမျိုးတီစောက်ထားတာနော်ဖေ
။ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်
ဒီပုံစံကိုစောက်ထားတာဟုတ်တယ်။အဲ့တော့အဲ့ဒီဘုံကြီးကျောင်းရောဇေဒီရောတီရှိတဲ့နေရာနဲ့မြင့်နေတာအရင်တော့ကဘလောက်ဝေးလဲဖေ။
ဝေးတာပေါ့တကယ်ပါလေ။ဦးစင်းကတော့ပေလဲပေဟုတ်လို့ခံစားတယ်လို့ဝေးရတော့တော်တော်ကိုဝေးရတယ်ကမ္မလေး။အခုကလည်းဒီ ARV မြေရဲ့တိုက်စားမှာဒီ3နှစ်အတွင်းမှာဟိုတော်တော်ကိုပြည်တစားတိုက်စားလာတာပေါ့လေဦးဇင်းတို့အဲ့ဒီတော့အတွင်းမှာကာမကာကိုရေးပြီးဦးဇင်းတို့ကုထုကုထားဆင်းနေတဲ့အရင်ကလောက်ခဲ့တာဒါပေမဲ့အရင်ကြီးကလာတဲ့ဆံမှာဦးဇင်းတို့ရဲ့ဌာနဆိုင်ရာကိုအတည်ပြီးတယ်ဦးဇင်းကိုယ်တိုင်လည်းဆိုင်းလိုက်တွားတင်နေအဲ့ဒီနောက်ကျတော့ဒီမြေကြောင်ရှိရနေမှာအရာရှိနေရောက်ချပေးတယ်ဒါပေမဲ့သူတို့ချပေးပဲနေမယ်လေသူတို့လည်းဆန်းဆန်းတမန်လုပ်ပါတယ်လေလားအားရှိတယ်လို့ပြောတယ်ဒီမြစ်က ARV မြေကြီးရဲ့အင်မတန်ရှိတဲ့အခါကြတော့ဒီရေစီအောက်ကိုဦးဇင်းတို့မထိနိုင်ဘူးဖြစ်သွားတယ်။အလောက်ရတဲ့အချိန်ကလည်းအင်မတန်ကြီးကျသွားတော့လေ ဒီတော့နောက်ရည်နဲ့တက်ခင်နောက်ရည်လာအောင်မှာဦးဇင်းကဒီတာပထမရည်ကုန်လာရှိပြရလေဒီလိုဒုတိယရည်လာခဲ့လို့ရှိရင်အဲ့တိုင်ပြုခဲ့မယ်ဆိုရင်ဦးဇင်းတို့ကြောင့်လည်းစိတ်မချအောင
်လက်ရှိအချိန်မှာတော့မြင့်ရည်ကြီးမှုကာကွယ်နိုင်ဖို့ရေချောင်းထိမ့်သိမ်းရေးအရာရှိနဲ့အတူအင်တိုက်အားတိုက်ဆောင်ရွက်နေကြောင်းအနောက်တီရီကျေးရွာကိုတွားရောက်ကူညီဆောင်ရွက်ပေးနေတဲ့ရွှေပြည်တော်သို့စုံမှတ်ပရဟိတအသင်းအတူရည်မှုဦးအောင်ပိုင်မင်းက VOE ကိုခုလိုပြောပါတယ
်လုံးမရတဲ့အပိုင်းကအဲ့ဒီ AAB ချကြရည်ရမှာသူဒီဒိုနီနဲ့အရေးပေါ်ကာကွယ်လို့ရမယ်ဆိုတဲ့ဟာဒီအကုန်လုံးသူလူငယ်အားတွေနဲ့လူတဲအိပ်ကြီးချအဲ့ဒီကဟိုကျိုးတွေနဲ့ဆိုင်းပြီးတော့မှဟာဟိုကျွန်တော်တင်တက်ကတ်တွေနဲ့ဒီရေးကို blocking လုပ်ပြီးတော့မှဟိုခွဲထုတ်နေတဲ့ပုံတံမျိုးလေးတွေသူလုံနေရပါဗျလောဆယ်မှာရေးကတက်နေတာမဟုတ်ပါဘူးကြာနေတယ်ကြာနေတဲ့အချိန်မှာနောက်ရည်မလာခင်မှာဒီနောက်ရည်လာရင်ကြောင်းအမျိုးတော့မှာလေဆက်ပြီးတော့ပြကြရင်ရောတော့မှဖြစ်တဲ့အတွက်နောက်ရည်မလာခင်မှာဒီရနိုင်ကြများအရေးပေါ်တားဆီးနေတဲ့အခြေအနေဆိုပ
ါအခုလိုအနောက်တီရီကျေးရွာတဝိုက် AR မြစ်ရေရှမ်းတက်မှုကိုကာကွယ်တားဆီးဖို့ကြက်သိန်း130နီးပါးကုန်ကြနိုင်မယ်လို့လည်းခန့်မှန်းထားကြောင်းပြောပါရရှင
်မတ်အင်ဂျင်နိုင်ပြော့ပြတ်သွားတာဖြစ်ပါတယ်ဒီဒေသနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်အခုတလောမြန်မာပြည်နေရအနှံ့ပြမှာမိုးကြီးနေလို့ပြည်နေနဲ့တိုင်းကိုးကူမှာရေဘေးအန္တရာယ်တွေကြုံနေရပါတယ်ရေဘေးတံကြောင့်လောလောဆယ်တေဆုံးသူ2ဦးရှိပြီးနိုင်ငံတဝန်းရေဘေးတင့်သူပေါင်းကတသိန်းကျော်ရှိနေပါပြီ။အာနာဘယ်နေဘက်ကကူညီရတာရှိနေတယ်ဆိုပေမဲ့လည်းထိတိရရောက်မကူညီနိုင်ပဲဖြစ်နေပါတယ်။ဒီအကြောင်းအသေးစိတ်ကိုကိုကျော်အောင်လည်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အခုဇူလိုင်လဇန်းကလေးကစပြီးတော့မြန်မာနိုင်ငံတဝန်းမှာမိုးတွေကြီးနေတာပါ။မိုးတွေအဆက်မပြတ်ရွာတယ်၊မြစ်ရေချောင်းရေတွေမြင့်တက်ပြီးတော့ရှမ်းနေ။မြန်မာပြည်ထက်ပိုင်းမှာဆိုရင်စကိုင်းတိုင်း၊အလဲပိုင်းမှာဆိုရင်မကွေးတိုင်း၊အောက်ပိုင်းမှာဆိုပဲခူးတိုင်း၊မွန်ပြည်နယ်ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်တွေကြုံနေရတာပါလော့ဆယ်နိုင်ငံတဝန်းရေဘေးလွေရာရွှေ့ပြောင်းနေထိုင်ရတဲ့အိမ်ဆောင်စုပေါင်း 3,000 ကျော်ရှိနေပါပြီမြမပြည်အလဲပိုင်းမကွေးတိုင်းမှာတော့ထိခိုက်ပျက်စီးမှုတွေတော်တော်များပါတယ်မင်းဘူးဒေသတစ်ခုထဲမှာကိုပဲလူ 9,000 လောက်ကိုရေဘေးလွေရာရွှေ့ပြောင်းပေးထားပြီးအဲ့ဒီမှာယာယီတဲတွေတဒါဇင်လောက်နဲ့ရေဘေးရှောင်နေကြရတာပါရေဘေးဒုက္ခတွေတူကတော့သူတို့ရဲ့အခက်အခဲကိုရှင်းပြပါတယ
်ရနေရတာစိတ်တော့မပြေဘူးကျိုးမကြီးကတို့လေးဒီကြေတက်တာနဲ့ဟိုကိုဒီမိသားစုဆောင်းနေခွာပြတာနဲ့အဲ့လိုလိုက်လိုက်ခွာပြနေတော့
ဒီဘေးကယ်ဆယ်ရေးစခန်းရောက်ဒုက္ခသည်တွေကိုအာဏာပိုင်တွေကတဦးကိုကြက်400ထောက်ပံ့ကြေးပေးပါတယ်အစိုးရကပေးတဲ့ထောက်ပံ့ကြေးနဲ့မလောက်ငါလို့ရက်တည်ရေးအတွက်ရေဘေးဒုက္ခသည်တွေနီလန်းမျိုးစုံရှာဖွေနေကြပါတယ်လက်တကမ်းမှာပဲရှိနေတဲ့ရေတွေတဲကပဲဝင်ငွေရအောင်ဘလို့လုပ်နေရတယ်လဲဆိုတာကိုဒုက္ခတဲ့မျိုးသမီးတူကရှင်းပြပါလေ
။ကိုမိသားစုသားကိုတောက်ဖို့ရေဒီရေလေးကြတော့ငားလေးထိုးတယ်။တနေ့သာတနေ့တော့ယူဒီတဲ့ကိုလောကလေးနဲ့ကိုငားထိုးပြီးစားရတယ
်။ရေပေးတဲ့တင့်သူတွေကြမ်းမာရေးမထိခဲ့ရအောင်ရေတောက်သုံးမှုနဲ့အစားအစာတွေကိုတတ်မှတ်ရှင်းရှင်းစားတောက်နေထိုင်ကြဖို့အစိုးရကသတိပေးနှိုးဆော်ထားပေမဲ့လည်းရေပေးဒုက္ခတွေအတွင်းမှာတော်တော်များများဖျားနာနေကြပါတယ်။ဒေသဆိုင်ရာကြမ်းမာရေးဌာနတွေကလည်းလုံလောက်တဲ့ကုသမှုတွေမပေးနိုင်ကြပါဘူး။အရင်မိသက်တက်ဖွဲ့ကလည်းရေဘေးမှာဝင်ပြီးတော့ကူညီနေရပါတယ်။မင်းဘူးဒေသမှာရေဘေးဒုက္ခသည်ယာယီစခန်းတွေဖွင့်တဲ့ပထမဦးဆုံးရက်မှာကိုပဲနေမကောင်းဖြစ်နေသူ30လောက်ရှိတယ်လို့မိသက်ရရှိတူကပြောပါတယ
်။ဒီနောက်ဖက်အမှတ်3ရက်ကွက်မှာဆိုရင်ဟိုပထမနေ့ကျွန်တော်တို့စစ်ထမှာ30လောက်လာပြတာပေါ့စေကံဖွင့်ပြီးတဲ့အကိုဘူးတွေပေါ့ရိုးရိုးဟိုအေးပတ်လို့ဖြားတာမျိုးဒီတုတ်ကွေးလောက်ဒီလောက်ပဲရှိတာ
။မြမမိုးလေဝသဌာနကတော့မိုးရွာသွန်းမှုတွေနိုင်ငံတော်ကမှဆက်ပြီးတော့ရှိနေလေဦးမယ်လို့ပြောထားပါတယ်။ဒီတိုင်းဆိုလို့ရှိရင်ရေကြီးမှုတွေပို့ပြီးတော့ဆိုးလာမယ်။ရေကြီးမှုကြောင့်ဖြစ်ပေါ်လာမယ်။ရောဂါပြန့်ပွားမှုတွေအတွက်လည်းပို့ပြီးတော့ဆိုးရင်လာမယ်သဘောဖြစ်နေပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အကြောင်းသတင်းလွှာကိုဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းမှာနေထိုင်တဲ့ခရင်တိုင်းရင်းသားဒုက္ခသည်23ဦးအခုအတန်လွှင့်ခြင်းအပြီးမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်ရှိတော့မှာဖြစ်ပါတယ်သူတို့တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေကြားဝင်ဆောင်ရွက်ပေးမှုနဲ့တောင်ကိုရီးယားနိုင်ငံမှာအခြေချနေထိုင်ဖို့အတွက်တွားရောက်ကြတာဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆိုးမျိုးကိုဒီကနေ့ရောက်လာကြမယ့်မြန်မာဒုက္ခသည်မိသားစု၄စုက23ယောက်ဟာအခုနှစ်အတွက်တောင်ကိုရီးယားဆိုးရကလက်ခံဖို့စီစဉ်ထားတဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ထဲကပထမအတုပ်အဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုတိယအတုပ်အဖြစ်နဲ့ရောက်လာကြမဲ့ကျန်9ယောက်ကတော့ဩဂုတ်လဇန်ပိုင်းမှာရောက်လာကြမယ်လို့ဆိုပါတယ်ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်မှာရောက်လာကြမဲ့ဒုက္ခသည်တွေရဲ့အခြေအနေကိုစိုးမြို့ဤချွန်းလေစိတ်မှာတွားချုံနေတဲ့ UNHCR ရုံးကပြန်ကြားရေးတာဝန်ခံဟင်းရှင်းကအခုလိုရှင်းပြပါတယ်
23 3 refugees from camps in Thailand are Karen refugees from Myanmar. They are arriving as part of South Korea's 3-year pilot resettlement program.
ခု来要叫咩ဒုက္ခသည်23ဦးဟာထိုင်းနယ်စပ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းကကရင်တိုင်းရင်းသားတွေဖြစ်ပါတယ်။သူတို့ဟာတောင်ကိုရီးယားအစိုးရရဲ့၃နှစ်စံသက်ရွှေပြောင်းအခြေချနေထိုင်ရေးစီမံကိန်းရရောက်လာကြတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရဟာထိုင်းနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကနေမြန်မာပြည်ကဒုက္ခသည်50ကျော်ကို2015နဲ့2016တို့မှာလည်းလက်ခံခဲ့ပြီးဖြစ်ပါတယ်။ဒီအဖွဲ့ဟာဒီစံသက်စီမံကိန်းရဲ့နောက်ဆုံးအတုပ်ဖြစ်ပါတယ်
။ကိုရီးယားအစိုးရကမြန်မာဒုက္ခသည်86ယောက်ကို3နှစ်ကြာအစမ်းစီမံချက်အဖြစ်ချမှတ်လုပ်ဆောင်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စတင်အကောင့်ထည့်ဖော်ခဲ့တဲ့ဒီအစမ်းစီမံချက်ကို2015ခုနှစ်မှာစတင်ခဲ့တာမှာအဲ့ဒီနှစ်ကမြန်မာဒုက္ခသည်22ယောက်ကိုလက်ခံခဲ့ပြီးမနစ်2016ခုနှစ်တုန်းကတော့ဒုက္ခသည်34ယောက်ကိုလက်ခံခဲ့ပါတယ်။အခုရောက်လာကြတဲ့မဲလာဒုက္ခသည်စခန်းကလူတွေကတော့တတိယအတုပ်အဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်ရေးအတွက်တောင်ကိုရီးယားအစိုးရက2003ခုနှစ်မှာဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက် 2015 ခုနှစ်မှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်ကုလသမဂ္ဂကအကြံပြုထောက်ခံထားတဲ့မြန်မာဒုက္ခသည်တွေရဲ့အမည်စင်းကိုတောင်ကိုရီးယားအစိုးရကစစ်စစ်ပြီးသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ကျမ်းမာရေးအခြေအနေကောက်မွန်ခြင်းရှိမရှိဆိုတာတွေကို၅လကြာလောက်စစ်ဆေးပြီးမှကိုရီးယားနိုင်ငံကိုခေါ်ယူတာဖြစ်ပါတယ်အခုခေါ်ယူတဲ့စမ်းသပ်စီမံကိန်း3နှစ်တက်တမ်းပြည့်သွားပေမဲ့တောင်ကိုရီးယားအစိုးရအနေနဲ့ဒါကိုအမြဲတမ်းအစီအစဉ်တစ်ခုအဖြစ်လှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ကြောင်းဟင်းရှင်းကပြောပါတယ
် We are very thankful to the Korean government for having this program especially considering the fact that the number of displaced persons around the world have been increasing
ဒီစီစဉ်ကိုအကောင့်ထည့်ဖို့လှုပ်ဆောင်ပေးတဲ့အတွက် UNHCR အနေနဲ့ကျေးဇူးတင်ပါတယ်အထူးသဖြင့်နေရစွန့်ခွာထွက်ပြေးသူအရေးအတွက်ကမ္ဘာတစ်ဖက်နှစ်စဉ်တိုးလာနေတဲ့အချိန်မှာအခုလိုလှုပ်ဆောင်တဲ့အတွက်ကျေးဇူးတင်တာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ခုံလုံခွင့်လျှောက်ထားသူအရေးအတွက်တိုးပြီးလက်ခံနေတာကိုတွေ့ရပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ဒီအစီအစဉ်ကိုအမြဲတမ်းအစီအစဉ်ဖြစ်လှုပ်ဆောင်ပြီးအာရှဒေသကဒုက္ခသည်တွေဒါမှကပဲတခြားဒေသတွေကဒုက္ခသည်တွေကိုပါလက်ခံဖို့ကျမတို့မျှော်လင့်ပါတယ်
။တောင်ကိုရီးယားနိုင်ငံကိုရောက်တဲ့အခါမှာတော့မြန်မာဒုက္ခသည်တွေကိုအလုပ်လုပ်ခွင့်နဲ့နေထိုင်ခွင့်ရှိတဲ့ F2 ဗီဇာထုတ်ပေးပါတယ်။ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံအတွင်းကိုရောက်လာကြပြီးတဲ့အခါမှာတော့အစိုးရကဖွင့်ထားတဲ့နိုင်ငံသားများထောက်ပံ့ရေးဌာနမှယာယီနေထိုင်ပြီးကိုရီးယားဘာသာစကားနဲ့လုပ်ငန်းခွင့်အထောက်အကူပြုတင်ဒန်း6လလောက်တက်ကြရမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရရဲ့မေတ္တာရပ်ခံတောင်းဆိုမှုကြောင့်ရောက်လာကြတဲ့ဒုက္ခသည်တွေကိုသူတို့အနေနဲ့ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြကြောင်းကိုရီးယားနိုင်ငံကရင်လူငယ်အစည်းအရုံးဥက္ကဋ္ဌစောလိုင်မျိုးသိန်းကရှင်းပြပါတယ်။
အစီအစဉ်ခေါ်တဲ့ဟာကျွန်တော်တို့ကိုကူညီတောင်းတယ်လေဘာသာစကားဆိုင်ရာအခုတော့ဒီမှာအရင်ရောက်တဲ့ဒီမှာကျွန်တော်တို့နှစ်ချနေတဲ့သူတွေရဲ့အတွေ့အကြုံတွေကျွန်တော်တို့ပြန်လည်ကူညီဖို့ပေါ့လေအဲ့လိုမျိုးအတွက်ကျွန်တော်တို့ကူညီတောင်းတယ်ကျွန်တော်တို့လည်းကျွန်တော်တို့ဒီမှာနေထိုင်ရင်မလွဲမသွေကြုံတွေ့ရမဲ့တွေ့ကြုံတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကူညီပေးခဲ့ပါတယ်အမှားသူတို့ကိုရီးယားအစိုးရအခုချိန်ထိကတော့တော်တော်ကိုပြည့်ပြည့်စုံစုံလုပ်ပေးတာပါတယ်ခင်ဗျဒါပေမဲ့လူပြောဆိုဆက်ဆက်ရောက်တဲ့လူတွေနဲ့ဒီတွေ့မှုကြာသူတို့ကနည်းနည်းတော့ကန့်သက်ထားတယ
်။၃နှစ်စမ်းသပ်အစီအစဉ်အဖြစ်စတင်လှုပ်ဆောင်ခဲ့တဲ့ဒီအစီအစဉ်ကိုတက်တန်းထပ်တိုးသင့်မတိုးသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကပြန်လည်သုံးသပ်နေတယ်လို့သိရပါတယ်။အာရှတိုက်အတွင်းမှာတောင်ကိုရီးယားနိုင်ငံလိုပဲဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုခဲ့တဲ့တခြားနိုင်ငံကတော့ဂျပန်နိုင်ငံပဲဖြစ်ပါတယ်။ဂျပန်နိုင်ငံကဒုက္ခသည်တွေကို2010ခုနှစ်မှာစတင်လက်ခံခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကမြန်မာဒုက္ခသည်တချို့ဂျပန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့ကြပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကနေတောင်ကိုရီးယားကိုတွားရောက်အခြေချနေထိုင်မဲ့ကရင်တိုင်းရင်းသားဒုက္ခသည်တွေရဲ့အကြောင်းကိုစိုးဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်သောတာရှင်များခင်ဗျာအမေရိကန်သမ္မတရဲ့အနီးကအကြံပေးလည်းဖြစ်သားသမီးလည်းဖြစ်တဲ့ဂျရက်ကုစနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြားခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကုစနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ရုရှားကဘလူးနှောက်ရှက်ခဲ့တယ်လေဆိုတာစုံစမ်းနေတဲ့လွှတ်တော်အမတ်တွေကကုစနာဘာကြောင့်တနင်္လာနေ့မှာတကပိတ်စစ်ဆေးခဲ့ရတယ်လေဆိုတာနဲ့ကုစနာဘက်ကနေပြီးတော့ဘလူးပင်စင်ထားခဲ့တယ်လေဆိုတာတွေကိုမတ်စုမြန်မွန်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရစေအောင်စီးယုံလှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကသုံးသပ်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီးယုံရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်တနင်္လာနေ့ကတော့သမ္မတထရမ့်ရဲ့အကြီးတန်းအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျရက်ကွရှ်နာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့တကပိတ်ကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြရဲဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးအပ်ခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာပွဲအပြီးအင်ဗျူတော်ပြန်အရောက်မှာမစ္စတာကွရှ်နာကအခုလိုပြောကြားခဲ့ပါတယ်။
Let me be very clear. I did not collude with Russia, nor do I know of anyone else in the campaign who did so. I had no improper contacts.
Russia နဲ့ကျွန်တော်ပူးပေါင်းကြံစည်ဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရေးအဖွဲ့ဝင်တွေထဲမှာပူးပေါင်းကြံစည်ဆောင်ရွက်ခဲ့သူဘယ်သူရှိသလဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက်ရုရှားစီကနေငွေကြေးထောက်ပံ့မှုကိုမိခိုအားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အားလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘလို့နှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကွရှ်နာကိုစတင်စစ်ဆေးမှုတွေကိုကြည့်ခြင်းဖြင့်စုံစမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကပိတ်စစ်ဆေးကြားနာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလဲဘလို့နိုင်ငံခြားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကွရှ်နာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ယာဒူတာဝန်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားသံအမတ်ဆာဂေ ကစ်လီယက် နဲ့ရုရှားအစိုးရပိုင်ပန်းအကြီးအကဲဆာဂေ ဂေါကော့ဖ်တို့နဲ့သမ္မတရွေးကောက်ပွဲပြီးကာလကတွေ့ဆုံခဲ့မှုတွေကြောင့်မစ္စတာကွရှ်နာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကတပ်အမတ်ကစ်လီယက်နဲ့တွေ့ဆုံခဲ့မှုအတွင်းရုရှားဗိုလ်ချုပ်ကြီးရေစီကစီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြအောင်သူကမရှိချောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ယုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတန်အမတ်ကြီးကညှင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကွရှ်နာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်လှမ်းမှုကိုရှောင်ရှားနိုင်ဖို့စူးစမ်းခဲ့တာမဟုတ်ဘူးလို့လည်းညှင်းဆန်ထားပါတယ်။ဗန်အကြီးကဆာဂေ ဂေါကော့ဖ်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လည်းသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့တန်မတ်ကစ်လီယက်ကဆိုတဲ့အတွက်အသက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘလို့နည်းလမ်းတွေနဲ့ဆက်ဆံသွားနိုင်မလဲဆိုတာသိရဖို့တွေ့ဆုံခဲ့တာဖြစ်တယ်လို့ဆိုပါရယ်။တန်အမတ်ကစ်လီယက်နဲ့တွေ့ဆုံမှုမှာရောဗန်အကြီးအကဲဂေါကော့ဖ်နဲ့တွေ့ဆုံမှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျယ်ရက်ကွရှ်နာကပြောပါရယ်။2016ဇွန်လတုန်းကတမ္ပရရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်နဲ့ရုရှားရှေ့နေနဲ့တွေ့ဆုံပွဲကိုတူသွားခဲ့တာကလည်းအဲ့ဒီရှေ့နေကတမ္ပရလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့သွားခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဗျူရောကပြက်ပြက်သားသားညင်းဆန်နေတာပါ။တမ္ပရရဲ့အကြီးတန်းအကြံပေးဂျယ်ရက်ကွရှ်နာကလည်းတနင်္လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်။
Donald Trump had a better message and ran a smarter campaign, and that is why he won.
ပြည်သူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ်မာစွာမဲဆွယ်စည်းရုံးနိုင်တာကြောင့် Donald Trump ရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တခြားအကြောင်းကြောင့်အနိုင်ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်သေော်လောင်ပြောင်ရာကြပါတယ်
။ Mr. Kushner ဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလည်းဒီကနေ့အင်္ဂါနေ့မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင်။
VOE မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေနေကြရတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook စာမျက်နှာတွေပေါ်မှာနားဆင်နိုင်တယ်လို့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေနက်တည်းနားဆင်နိုင်ကြပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ဂါနီမနစ်ဖက်အတန်လွင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနားဆင်ကြမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ကိုနင်းကခွာတူးကျင်တယ်ကြောက်ကြောဆိုတော့အောက်မှာရောက်လေပိုကောင်းလေဆိုတော့ပါကကြိုးဆိုတာ
ဒါကတော့အပတ်စဉ်စီဝါရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့တူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာတင်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုအစိုးရကမျက်စိတောက်တောက်ကြည့်ရှုနေပြီးမင်းမြန်စုံစမ်းမှုတွေပြုလုပ်နေတာခံနေကြရဆဲဖြစ်တဲ့အပေါ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကပြစ်တင်ပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့ aljazeera.com online မှာဖော်ပြထားတဲ့သတင်းဆောင်မကိုအရင်ဆုံးကောက်နှုတ်တင်ပြကြပါရစေ။မြန်မာနိုင်ငံကမကြာသေးခင်ကဆင်းရဲကြတွားရောက်ခဲ့တဲ့သူမရဲ့ခီးစဉ်မှာအစိုးရကလုံခြုံရေးအတွက်ဆိုကအကြောင်းပြပြီးတင်းကျပ်မှုတွေပိုးပြီးတော့ပြုလုပ်တာကိုသူမကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အကြောင်းနိုင်ငံရဲ့အရှိတောင်ပိုင်းစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေပြည်ပခန့်ဖြစ်ပွားနေပြီးတော့အရသားတွေပေါ်ဖိနှိပ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲတန်တွေထွက်နေတဲ့နေရာတွေကိုမစ္စယန်ဟီလီတွားခွင့်မပြုခဲ့တဲ့အကြောင်းရေးသားထားပါတယ်။တပုံအဖွဲ့တစ်ဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးတော့စစ်တပ်ကဖမ်းဆီးထားပြီးတရားစွဲဆိုခံထားရတဲ့သတင်းတောက်၃ယောက်ကိုလည်းတွားပြီးတော့တွေ့ခွင့်မရခဲ့ပါဘူး။အဲ့ဒီသတင်းတောက်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာကဘာလက်ခီးသွားတွေတွားလာနေတဲ့နေရာဖြစ်ပေမဲ့လူညုံရေးအကြောင်းပြချက်နဲ့တွေ့ခွင့်မပေးခဲ့တာကိုလည်းထောက်ပြထားပါတယ်။ဒီလောက်ရဟာအရင်ရာစုနှစ်ဝက်လောက်အာဏာရှင်လက်ထက်တုန်းကအတိုင်းပဲဖြစ်နေတယ်လို့ရေးသားထားပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်တပ်အနိုင်ရပြီးတော့အာဏာရရှိလာတဲ့ဆိုပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ကိုဒေါက်အောင်ဆန်းစုကြည်မကြီးကြပ်နိုင်ပါဘူးစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံကိုဆယ်စုနှစ်တွေနဲ့ချီးပြီးတော့အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအာဏာကိုအပြည့်အဝဆက်လက်ပြီးတော့ကင်ဆွဲထားဆဲဖြစ်တယ်လို့ရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့ The Washington Post သတင်းစာရဲ့တဘောရာအမြင်ကဏ္ဍမှာအက်ဒီတာထံလိမ့်မှုပြီးတော့အေးအေးဆိုးရေးသားထားတဲ့စာတပုတ်ဖြစ်ပါတယ်။အခက်အခဲတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံဟာလမ်းမှန်ဘော်ကိုရောက်နေပြီလို့ခေါင်းစဉ်တတ်ထားပါတယ်။ဇူလိုင်လ16ရက်နေ့တို့ The Washington Post သတင်းစာမှာရေးသားထားတဲ့မြန်မာနိုင်ငံဒုံရင်းကိုပြန်ရောက်နေပြီးမမှန်ကန်တဲ့ဘက်ကိုဥတီရွှေရှားနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အက်ဒီတာအပေါ်မှာထောက်ပြထားချက်တွေအပေါ်သဘောမတူတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။နှစ်ပေါင်း90လောက်အတွင်းမြန်မာနိုင်ငံမှာပထမဦးဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်ကျော်လောက်သာရှိပါသေးတယ်။အစိုးရဟာဆယ်စုနှစ်တွေနဲ့ချီးပြီးတော့ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ဖွံ့ဖြိုးမှုနှေးပါပြီးတော့အထူးကြံပြစ်ပယ်ခံထားရတဲ့တိုင်းပြည်ကိုအမွေဆက်ခံထားရတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ကျွန်ုပ်တို့ရဲ့ဥတီချက်ကရှင်းပါတယ်။မြန်မာနိုင်ငံကပြည်သူတွေအားလုံးအတွက်ငြိမ်းချမ်းပြီးတော့စီပင်တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်အောင်အကောင့်တွေဖော်ဖို့ပဲဖြစ်ပါတယ်။ခြေလန်းနေခက်ခဲခဲရှောက်လန်းနေတယ်ဆိုပေမဲ့အခက်ခဲပေါင်းများစွာရှိနေဆဲဖြစ်ပြီးနေချင်းညချင်းပြီးမြောက်အောင်လုပ်နိုင်မှုမဖြစ်နိုင်ဘူးဆိုတာလက်ခံသဘောပေါက်ထားပါတယ်လို့လည်းထောက်ပြထားပါတယ်ကျိုးပန်းအားထုတ်နေတဲ့အထက်မှာအရင်ဦးဆုံးနိုင်ငံတွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့တွေနဲ့အရှေ့တီးတန်းနဲ့ညီညာရေးရရှိဖို့ဖြစ်ပါတယ်သတိထားရမယ့်အရေးကြီးတဲ့အချက်ကမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်စစ်မဲ့ဖြစ်ပွားနေခဲ့တာပါမျိုးသားပြန်လည်ညီညာစီရေးကိစ္စဆိုတာရှုပ်ထွေးခက်ခဲလာပါတယ်ကျွန်တို့အနေနဲ့ဒီအခြေအနေရောက်အောင်ဘလောက်ကြိုးပမ်းခဲ့ရလဲဆိုတာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မေ့မထားသင့်ပါဘူးစသဖြင့်ရေးသားထားရတယ်ခင်ဗျာ
ရောရှိပါခင်ဗျာ ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုကိုယ်စားလှယ်ရန်ဟီလီဟာမြန်မာနိုင်ငံအတွင်းလူခွင့်တိုးတက်မှုအခြေအနေတွေအပေါ်မှာကျေနပ်အားရမှုမရှိဘူးလို့သူရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့သလိုပဲမြန်မာဆူရဘက်ကလည်းကုလလူခွင့်ကိုယ်စားလှယ်ရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်အပေါ်မှာစိတ်ပြတ်ရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်လက်တလုံးမှာလည်းဒီကုလလူခွင့်ကောင်စီကနေပြီးတော့မြန်မာနိုင်ငံကိုအထူးစုံစံရေးအဖွဲ့တရဆီလုဖို့ကိစ္စအပေါ်မှာလည်းမြန်မာဆူရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိနေတာပါလူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားဆက်ဆံရေးအဖို့အထက်တွေရှိနေတဲ့အပေါ်အခုဒီလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလူသားတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများမဲ့တော်ရှင်ကိုကြိုဆိုပါရခင
်။ဒီကနေ့ညတရက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းနားဆင်နေကြအမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကတစ်ခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တစ်ခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ်PAY pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ်။ idiom တွေပဲကတော့တခုခုကိုလုပ်ပေးပါမယ်။တခုခုကိုထောက်ခံပါတယ်။သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြားကောင်းအောင်အပြောသက်သက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
They paid lip service that the elections will be free and fair, but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ဖားကန်ကြောက်စင်းမြေမှာကွန်မြူနတီတူးယူပိုင်ခွင့်ဆိုင်တဲ့ဥပဒေတစ်ကိုလက်ရှိ NLD အစိုးရဥဆောင်တဲ့လွှတ်တော်တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲနေတာပြီးတလောက်ရှိနေပြီဖြစ်တဲ့အတွက်ကြောင့်မကြခင်အမျိုးသားလွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်အရင်ကဆက်ရန်တရားတွေနဲ့အလွန်ကျွံတူးနေတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအတွက်ရည်ရွယ်ပြီးတော့ဥပဒေကြမ်းအစ်စ်ကိုရေးဆွဲတာဖြစ်တယ်လို့သိရပါတယ်ဒီကြောင့်အမျိုးသားလွှတ်တော်တော်မှာဥက္ကမောင်မြင့်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလှိုင်ကအပိုင်းတစ်အဖြစ်နဲ့တင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
။ချင်းပြင်းနဲ့ဖက်ကန်ဒေတာဟာကဘာမှာအကောင်းဆုံးကြောက်စိမ့်နေထွက်တဲ့နေရာဖြစ်ပါတယ်။လက်ရှိ NLD အစိုးရတက်မလာခင်နှစ်ပိုင်းအလိုမှာတော့နှိရှေကြောက်စိမ့်တူဖော်ခွင့်လိုင်စင်နေအများအပြားချပေးခဲ့တာမှာရန်ရကြီးတွေအသုံးပြုပြီးတူဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်မှာထိခိုက်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းကချင်ပြည်နယ်မဲဆန္ဒနယ်အမှတ်6ကိုကိုစားပြုတဲ့အမျိုးသားလွတ်တော်အမှတ်လဲဖြစ်လွတ်တော်တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လဲဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့အစိုးရအပြောင်းလဲဖြစ်ခါနီးလေးမှာသူတို့က29ရက်ဇန်နဝါရီလဗျာ2015မှာသူတို့ကဥပဒေကိုအမြန်ပြုတ်လိုက်တယ်ဒီ play တဲ့ဥစားကဘလို့ဥပဒေလဲဆိုအဲ့ဒီမှာကိုရုံးကဥလွန်တီဆိုတဲ့ဝင်ကြီးကနေပြီးတော့မှအဓိကပြားပေးပြီးတော့မှဧက90နောက်ဆယ်နှစ် ကျိုးသူပေါ့ဗျာအဲ့လိုတူးခိုင်းတဲ့အချိန်ကျတော့ဒီဟာထွက်တဲ့ညီစာတွေကလည်းတိတဲ့အတိုင်းတကယ်တန်ထရက်ကြီးတွေတန်90တန်50တန်80တွေနဲ့တန်ထရက်တွေနဲ့ပေတယ်တူးတာကလည်းဒီ PC 2000နေနဲ့ PC 2000နေနဲ့တူးတယ်တူးတယ်ဆိုတော့အနည်းဆုံးတန်50လောက်ကြီးတွေပါတဲ့ဟာကြီးတွေနဲ့သူက excavator ကြီးတွေနဲ့ကိုယ်မှလုတ်တဲ့အချိန်ကျတော့လုတ်ွက်တကွက်မှာအဲ့ဒီ AK 50မှာတုံးနေတဲ့ဒီ dump truck ကဘယ်လောက်ရှိသလဲဆိုလို့ရှိရင်အနည်းဆုံး200နဲ့300ကြာမှရှိတယ်ဒီ dump truck တည်းရဲ့ဒီ waste ride တို့ဒီမိစားတွေကိုပုံတာကလည်းဖြစ်တယ်လို့ပုံထားတဲ့အချိန်ကျတော့တကားမှာတန်50လောက်ပါတယ်ဆိုတော့အစီပေါင်း300ဆိုတော့တက်ကြည့်လိုက်ပါဗျာသူတို့တကယ်ရင်ဆေးတွေကအမနောက်ရှက်ခင်တုန်းကတော့သူတို့က24နာရီပုံလာ
ကုမ္ပဏီတွေဘက်ကလည်းသူတို့ရထားတဲ့ license ကြီးတွေကာမီအောင်လောက်ကြတာဖြစ်တယ်လို့ဆိုပါတယ
်ဒီအရီကလည်းဘာကြောင့်လဲဆိုတော့လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ကိုနိငါခွာတူးကျင်တယ်ကြောက်ကြောဆိုတာအောက်မှာရောက်လေပူကောင်းလေဆိုတော့ဖာကတ်ကြောဆိုတာဒီတူးတဲ့မြေစာမြေကြီးဆုံးသွားလို့ရှိရင်ကြောက်ဖာလို့ဖြစ်သွားတယ်အောက်မှာအဲ့ဒီနေရာကတ်နေတဲ့ကြောက်စင်းကအကုန်ဆုံးဖြစ်တဲ့အတွက်အဲ့ဒါကိုအလူရတူးကြတာအဲ့ဒီအမှရတဲ့ကြောက်ကဖန်တာမန္တာအကြီးကလည်းဆွေးလူကြီးဆိုတာတုံးမကြီးထွက်တာပေါ့ဗျအဲ့လိုဆိုတော့အဲ့ဒါကိုပဲသူတို့ကအဓိကထားတယ်အပေါ်ကျောမှာပါတဲ့ကြောက်တွေကိုတတ်မှုမထားဘူးအဲ့လိုပဲလွလွင်နဲ့တုံပလိုက်ကြတာပေါ့ဗျပြုတ်ပလိုက်ကြတာကောင်းလည်းမရှာနိုင်ဘူးဘာကြောင့်လဲဆိုတော့သူတို့ကမိုးတွင်းအမီပေါ့ဗျတရားဒီတရားဒီဆိုမိုးတွင်းရောက်ရင်သူတို့ကမိုးမကြခင်အလူရတူရတယ်အလူရတူကမိုးမကြခင်သူကအလူရတူတဲ့အချိန်ကျတော့ကြေရမှုကြပါပြီဆိုလို့ရှိရင်တော့တို့တူးလို့မရတော့ဘူးနောက်တစ်နေ့ဆိုလို့ရှိရင်အဲ့ဒါကြီးကရေကတဝက်လောက်ဖြစ်နေပြီဆိုဒီဇယ်နဲ့ရေနဲ့ပြန်လဲနေရတို့အတွက်မကြိုက်ဘူးအဲ့တော့တို့မြန်တူးရဲတခါလဲတစ်နေ့ထဲနဲ့၅နှစ်ပြီးတဲ့ဟာကို၁၀နှစ်ပြီးတဲ့ဟာကိုတစ်နေ့ထဲနဲ့ခြိုင်ချလိုက်ရတို့အဲ့လိုမျိုးတူးလိုက်တာနောက်ကျွန်တော်တို့အစိုးရကလည်းတို့ကိုပိတ်မယ်ခင်ပြီးတော့မှတို့ကလည်းနေကခွာတူးရဲ
ရန်ရည်တွေနဲ့မနာတန်တူးခြင်းရဲ့နောက်ဆက်တွဲအဖြစ်မြေစာဘုံကြီးတွေဖြစ်လာခဲ့ပါတယ်အဲ့ဒီမြေစာဘုံတွေပေါ်မှာကြောက်စင်းအကျဉ်းကြံနေရလို့ရညာလိုက်ောက်ကြတဲ့ရေမစေးကြောက်ကောက်သူတွေဟာလည်းမကြခဏဆိုသလိုမြေစာပုံပြပြီးတည်ဆုံးရတဲ့တဲ့နေလဲထွက်ပေါ်နေတာဖြစ်ပါလေ
အဲ့တော့ဒီဟာကြီးတွေပုံနဲ့နာကြီးတွေမဟုတ်တဲ့အချိန်ကသူတို့လည်းမနိုင်ဖြစ်သူတို့လည်းပုံဒီမြေစာတွေလည်းမကျက်ထပ်ပုံပြီးပုံရင်းနဲ့ဆိုတော့မရှိရေမစေးရလည်းနားမလဲဘူးပက်ရှာတဲ့မိုးမရွာရင်တော့ဘာမှမဖြစ်ဘူးဗျာမိုးရွာတဲ့အချိန်ကျတော့သူတို့ကဒီမြေကြီးတွေရတဲ့မှာကဒီတွေကအကျိုးလိုက်ကဝင်နေတဲ့အချိန်ကျတော့အပေါ်ကတုံးကြီးကိုစကိတ်လိုစီးသလိုပေါ့ဗျာရှော့ရောင်းနဲ့အဲ့လိုကြာပါကြတာပုံတော့ကတော့ကျွန်တော်ဖတ်ကမှာကျွန်တော်89မှာရုပ်တဲ့အချိန်မှာဒီလူနဲ့ပဲတူးနေတဲ့အချိန်မှာတပိုင်းတိုင်းလူနဲ့ပဲတူးနေတဲ့အချိန်ကျတော့ဒီကြောက်တွေကိုလူတွေကသလုံးကြီးရှာပြီးမှပြစ်တော့လုံးဝကျွန်တော်တို့ကရေမစေးပောက်လို့လည်းမရဘူးရေမစေးဆိုတာလည်းဖြစ်မလာဘူးဒီကြောက်တွေလည်းမလွန်တော့ဘူးဗျာ
ရေမစေးကြောက်ကောက်သူတွေဟာတာမန်အလုတ်ချိန်မဟုတ်တဲ့အချိန်တွေမှာပြင်းမှန်းခက်ခဲစွာအလုတ်လုပ်ကြရတဲ့အတွက်မွေးစေးဝါးရဲ့အကူအညီကိုရယူပြီးလှုပ်လာကြရာကရေရှည်မှာမွေးစေးဆွဲတဲ့သူတွေဖြစ်ကုန်ကြတယ်လို့လည်းဥက္ကမောင်မြင့်ကပြောပါတယ
်။ရှာပုံရှာနီးကလည်းသူတို့ကရှိသေးတယ်ဗျ။တာမန်လူရှာလို့မရဘူး။ပြုစားညတနေထရှာတယ်ညနေထရှာတယ်မနေ့၃နေထရှာတယ်ဒူဒီဟုတ်ည၉နေရနေမနေ့လို့မိုးလင်းတဲ့တိရှာတယ်အဲ့လိုရှာနိုင်မှုဟာကသူတို့ကမွေးစီတုံးဆွေရတယ်ရာမတို့မို့နမဖိုဟီရိုရင်းပေါ့ဗျာအဲ့ဒါထိုးမယ်စားမယ်ပတ်မယ်အဲ့လိုနဲ့ခြာကြတဲ့ချင်းရလည်းရကြတယ်ရတဲ့ပတ်စံတွေကလည်းအဲ့ဒီမှာငူဝင်သွားကြတယ်နောက်ပိုင်းသိပ်များလာတဲ့ချင်းမှာကုမ္ပဏီမှာဘယ်လိုဖြစ်နေလဲဆိုကုမ္ပဏီကဟိုတုန်းကတော့သူတို့ကြီးပဲတူးတယ်အခုကျတော့ရင်စိအင်အားများလာတဲ့ချင်းကျတော့သက်ကလည်းမထိနိုင်ဘူးရဲလည်းမထိနိုင်ဘူးအင်အားများလာတဲ့ချင်းကျတော့တုံးလေးသိမ့်ဖြစ်လာတယ်အဲ့ဒါကြီးကဒီလုတ်ွက်ကြီးတွေထဲမှာအေက50လောက်တွေထဲမှာဝင်တဲ့ဥယေကလည်းတောင်းကနန်းတစ်ခါက2000 3000ဝင်တဲ့အချိန်ကျတော့လုံကျော်လည်းမထိနိုင်ဘူးဥပဲလို့ဖြစ်လဲဆိုတော့4နာရီခွဲညနေ4နာရီခွဲဆိုလို့ရှိရင်သူတို့ဝင်လို့ပေးရတယ်မပေးလို့ရှိရင်သူတို့ကကုမ္ပဏီမီးရှို့မယ်ဖျက်မယ်စီးမယ်ဆိုတော့သူတို့ပေးလဲရရော
ဖကန့်ဒေတာကကြောက်တွင်းနေမှာမြန်မာနိုင်ငံတဝန်းကရေမစေးကြောက်လာကောက်သူတွေတိတ်နဲ့ချီရှိလာတဲ့အခါမှာတော့အခြေအနေတွေဟာတမျိုးတစ်ပုံပြောင်းလဲသွားကြောင်းကိုလည်းဥက္ကမောင်မြင့်ကဆက်ရှင်းပြပါတယ
်။ဘယ်လိုဖြစ်သွားလဲဆိုတော့အကျိုးသူဆိုတာနိုင်ငံတော်နဲ့အကျိုးသူမဟုတ်တော့ဘူး။သူကကုမ္ပဏီကကုမ္ပဏီနဲ့ရေမစေးနဲ့အကျိုးသူဖြစ်သွားပြီ။ဘာကြောင့်လဲဆိုတော့ရေမစေးအင်အားများရေမစေးနိုင်တယ်။ကုမ္ပဏီကလည်းသူ့ဘက်ကတပ်တို့ရဲတို့
တင်အားများတဲ့အချိန်ကျရင်ရင်မစိုးနိုင်တယ်။တလဲစီနိုင်နေကြတဲ့အချိန်နောက်ဆုံးကျတော့ဘာဖြစ်သွားလဲဆိုတော့ရင်မစိုးဘူးအင်အားများတဲ့အချိန်ကျတော့၄နိုင်ခွဲကနေမနေ့၆နိုင်ထိလို့တူးခွင့်ပေးလိုက်ရတယ်။အဲ့ဒါနိုင်ငံတော်ပိုင်းကျင်းသူတို့ကုမ္ပဏီပိုင်းကျင်းအဲ့ဒီရတဲ့ဥစ္စာလဲကျွန်တော်တို့ကဘာမှအခွန်ကောက်လို့မရဘူးတတ်မှတ်လို့မရဘူး။နောက်တက်ကြတဲ့ထားတဲ့လုံခြုံရေးလဲသူတို့ဒီဥစ္စာကိုလည်းမထိနိုင်ဘူး။နောက်ရဲရလည်းမထိနိုင်ဘူး။ဒီလိုနဲ့ပဲမနိုင်ရင်မနိုင်နဲ့လုံးချမဲ့ပြီးတော့ကျောစီမှာကဥပဒေစိုးမှုကျင်းသွားတော့ပါဗျာ
။ရှေ့သတင်းပတ်မှာတော့လွတ်တော်ကရေးဆွဲနေတဲ့ဥပဒေမူကြမ်းနဲ့ရေမစေးကြောက်ကောက်သူတွေရဲ့အခက်အခဲကိုအစိုးရကဘလို့ကင်တွဲဖြေရှင်းပေးမလဲဆိုတာတွေကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာပါခင
်ဗျ။ဥဇော်ဝင်းလိုက်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာတော့ Washington DC မြို့တော်ကဈေးတက်တာတဲ့ sandwich ဆိုင်အကြောင်းနဲ့ဇူလိုင်လအတွင်းသမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုကိုအောင်ကမန်နန်းလောင်နဲ့အတူကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ Washington DC မြို့တော်က Georgetown ရဲ့ဟာဆိုရင်ဒေသရင်းမှာလူနေမှုဈေးအမြင့်မားဆုံးနေရာတစ်ခုဖြစ်သလိုတနိုင်ငံလုံးမှာလည်းဈေးစကားအကြီးမြင့်ဆုံးနေရာတစ်ခုဖြစ်နိုင်ပါတယ်။တမိုးကြီးပစ္စည်းအယောင်ဆိုင်တွေစားသောက်ဆိုင်တွေနဲ့လူများပြားနေထိုင်တဲ့ရပ်ကွက်ဖြစ်တာကြောင့်နှစ်စဉ်နှစ်တိုင်းသုံးဆွဲလည်ပတ်နေတဲ့ငွေကြေးပမာဏဟာဒေါ်လာတန်းနဲ့ချီရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုဈေးနှုန်းကြီးမြင့်တဲ့နေရာမှာဈေးသက်သာတဲ့အစားအသောက်ရောင်းချတဲ့ဆိုင်ရင်းတစ်ဆိုင်ရှိပါတယ်။ Falafel Sandwich အရသာကိုကြိုက်နေတတ်တာအပြင်အဆုံးတစ်ချို့ကိုလှူဒန်းမယ်ဆိုတာကြောင့်ဒီဆိုင်ကိုလာအပြည့်ပြည့်တာဖြစ်တယ်လို့ဈေးဝယ်သူတွေကပြောပါတယ်။
ငါငွေတချို့ဒုက္ခသည်တွေအတွက်လှူဒါန်းမယ်ဆိုတော့ကိုလေးပဲသိရပါတယ်တကယ်ကိုချီးကျူးစရာလိုရပ
ါ
ဒုက္ခသည်တွေအတွက်သူတို့လှုပ်ပေးနေတာဟာတကယ်ကိုမွန်မြတ်ပါတယ်ကျွန်တော်အားပေးပါတယ
်
စားစာကကောင်းတယ်လို့ဆိုင်ပိုင်ရှင်ရဲ့ရည်ရွယ်ချက်ကိုသိရတော့တကယ်ကိုအားတက်မိပါတယ်အဲ့ဒီရည်ရွယ်ချက်ကြောင့်လဲဒီမှာလာစားရတာပိုအရသာရှိတာပေါ့ဗျာ
ဆိုင်ပိုင်ရှင်အာမက်အက်ကာဟာလူမှုရေးအသိစိတ်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တဦးပါ
There's many ways we could have decided.
ဒုက္ခသည်တွေကိုကူညီဖို့ရွေးချယ်စရာလမ်းကြောင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ Falafel ကိုရွေးချယ်ရတဲ့အကြောင်းရင်းနှစ်ခုကတော့ဒီအစားစာဟာကမ္ဘာထောက်လားဒုက္ခသည်စခန်းတွေကတချို့နေရာတွေမှာဆိုလို့ရှိရင်အဓိကအစားစာဖြစ်တာကြောင့်ရယ်ဈေးသက်သာပြီးတော့ဗီတာမင်အပြည့်အဝပါဝင်တာကြောင့်ပါ။ဒါပြင် Falafel ကိုကျွန်တော်လည်းစက်နှစ်တတာကြောင့်ပါ
။ Falafel မုံလုံးကျော်ပါဝင်ဆိုင်မှာရောင်းချတဲ့အစားစာမျိုးစားတွေဟာ Eshka Migin ရဲ့လက်ရာတွေပါ။ Eshka က
My mom
ကျွန်တော်အမေကိုပါလက်စတိုင်းနောက်ဖက်ကမ်းမှာမွေးဖွားခဲ့ပါတယ်။အဲဒီမှာဖလာဖယ်နဲ့ဟမ်မတ်စ်တို့သူလှုပ်တက်ခဲ့တာပါ
။ဖလာဖယ်ဆန်ဒွိချ်ကို3ဒေါ်လာနဲ့ရောင်းချပြီးဈေးအကြီးဆုံးစားစာဟာ4ဒေါ်လာသာဖြစ်ပါတယ်။စားသုံးသူတဦးဖြစ်တဲ့ Katie Altman က
It is fresh. It has so much.
လက်ဆက်ပြီးအရသာလည်းစုံပါတယ်။ပြီးတော့ဒီနားမှာရောင်းနေတဲ့နေ့လယ်စာဈေးနှုန်းတွေရဲ့တစ်ဝက်လောက်သာရှိတာကြောင့်မို့လို့လည်းအဆင်လဲပြေပါတယ်ရှင့်။
ဆိုင်စာဖွင့်ချိန်လွန်ခဲ့တဲ့2လလောက်ကစလို့ Falafel Inc အနေနဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကိုဒုက္ခသည်တထောင်စာအတွက်လှူဒန်းပေးခဲ့ပြီလို့ Eshka ကပြောပါတယ
် We do anywhere from 600 to 800
This in the day စားသုံးသူ600ကနေပြီးတော့800လောက်ထိလာတတ်ပြီးတော့သူတို့အနေနဲ့ sandwich အပြင်အခြားအရင်စားစာတောက်စရာတွေကိုပါဝယ်မယ်ဆိုရင်တော့ကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ပါလိမ့်မယ်
စားသောက်ဆိုင်နေရည်မှာဆိုရင်လေဒုက္ခသည်ရဲ့ပုံတွေကိုချိန်ဆပြသထားပြီးတနည်းကိုဒုက္ခသည်တန်းလောက်ထိကျွေးမွေးနိုင်ဖို့ Eshka ကဆိုင်ခွဲပေါင်း100လောက်ဖွင့်ကျင်နေတာပါ
Our goal is to employ refugees.
ဘာတလောမှာဒုက္ခသည်တွေကိုအလုပ်ကင်ပေးထားနိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။ Sign to sign မှာဆိုလို့ရှိရင်ဒုက္ခသည်12ယောက်လောက်အထိလုပ်ပေးထားနိုင်ပြီးတော့နှစ်နှစ်လောက်လုပ်ပြီးတဲ့အခါမှာတော့သူတို့ကိုယ်တိုင်ဆိုင်ပိုင်ရှင်တွေဖြစ်လာဖို့အထိလုပ်ပေးဖို့စဉ်းစားထားပါတယ
်။မိဘမှာကြော်ကြာနဲ့မုတ်ဖို့ဆက်အတွက်နေရာရှိရင်ကိုဆိုင်ဖွင့်ဖို့အဆင်ပြေတယ်လို့လဲ Eshka ကပြောပါတယ်။နေ့စဉ်နေ့တိုင်းကဘာတလောမှာဒုက္ခသည်တွေတိုးလာနေပြီးအခြေအနေတွေပိုကောင်းမလာခင်မှာပိုဆိုးရတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်တာကြောင့် Falafel Inc အနေနဲ့ဒီပြဿနာကိုတတ်နိုင်တဲ့လောက်ကူညီဖြည့်ရှင်းပေးနေတာဖြစ်တယ်လို့ Ahmed Eshka ကပြောပါတယ်ခင်ဗျာ။အခုတော့ဇူလိုင်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုတင်ပြပေးပါမယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းကိုစပြီးတော့တင်ပြပေးမှာပါ။ American သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတ Lyndon Johnson ကလက်မှတ်ရေးထိုးခဲ့ပါရယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ။
ဒါအပြင်ဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းခြံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ကြပ်ပြစ်မခံစားရဘူးလို့လည်းသမ္မတ Lyndon Johnson ကပြောပါတယ်။သ 1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အဆိုပြုခဲ့တဲ့တမရဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့တမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့တမရတပ်တန်းအတွင်းဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လည်းတမရဂျွန်ဆန်ကပြောပါရရှင်။
ဒီတစ်ခါတင်ပြပေးလိုတာကတော့သမရရဲ့တားလဲဖြစ်ကိုရန်လင်းသမရဖြစ်ခဲ့သူတယောက်အကြောင်းပါ2000ခုနှစ်မှာသမရတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့အမေရိကန်သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမရဖြစ်တာဝန်ယူခဲ့တဲ့တားအဖာတွေဖြစ်ပါတယ်နိုင်ငံဖခင်ဖြစ်ခေါ်ဂုဏ်ပြုခဲ့ကြတဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်
ဗြိတိရှ်ရဲ့လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းတားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1869ခုနှစ်တမရ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။တမရ Monroe နောက်1825ခုနှစ်မှာတမရတာဝန်ယူခဲ့တဲ့ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်တမရဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေးဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလက်မှတ်တွေဖောက်လုပ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတ Dwight Eisenhower ဟာဒီအစိုးပြုချက်ကိုကန့်လန့်ခဲ့တာပါ9,000 ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်
။ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်အောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတ Eisenhower အကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကိုက်ညီအောင်အဆင်ပြေသလိုဖောက်လုပ်ထားတာပါလမ်းတွေကကျင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြောင်းချေနေထိုင်ကြသူတွေလိုလဲကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထဲစိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူလုံးရင်းနဲ့ချီးပြီးတော့ပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကွာအောင
်ဒါအပြင်လမ်းဖြတ်တန်းကပေးပြီးခရီးပို့တိုတဲ့ဝေးပြေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်မှာရန်နာစခန်းတွေကိုဝင်ပြီးစားတော့ဆိုင်တွေကိုဝင်အစာတောက်စားခရီးတစ်ထောက်နားပြီးတော့စီဖြည့်ပြီး80ခီးထွက်လို့လည်းရပါတယ်အဲ့ဒီရန်နာစခန်းတွေဟာအဝေးပြေးလမ်းမနဲ့ကပ်ရက်တည်ရှိတာကြောင့်ခရီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1958ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လို့ပြီးစီခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ
်ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့သူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
သောနာရှိမြခင်ဗျာတရုတ်ပြည်ရဲ့အတိုက်ခံနိုင်ငံရေးလှုပ်ရှားသူလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့လူရှောက်ဘိုဟာအသက်62နှစ်အရွယ်ဇူလိုင်လ13ရက်နေ့မှာကွယ်လွန်သွားပါတယ်ဖမ်းဆီးခံရခြင်းအတွင်းငြိမ်းချမ်းရေးနိုဘယ်ဆုရှင်တူအခုလိုတည်ဆုံမှုဟာဒုတိယမြောက်ဖြစ်ပြီးပထမတူကတော့အဖမ်းခံရခြင်း1935ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ဂျာမန်လူမျိုးကားဘွန်အိုစီယက်စကီဟာလည်းနာဇီဂျာမနီအကျဉ်းစခန်းမှာတည်ဆုံခဲ့တာပါလူရှောင်ဘိုးရဲ့တည်ဆုံမှုနဲ့အတူအပိတ်ပင်ခံရတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီရေးကိုကာကွယ်မြင့်တင်ရမယ်ဆိုတဲ့အကြေလောင်ဆုံးအတန်တစ်ခုကဘာမှာထွက်ပေါ်လာပါတယ်။စာပေဝေဖန်ရေးနဲ့စာရေးဆရာလည်းဖြစ်တဲ့လူရှောင်ဘိုးဟာပီကင်းတက္ကသိုလ်ကပါမောက္ခတူဦးဖြစ်တယ်လို့တရုတ်ပြည်ပြင်ပကအခြားတက္ကသိုလ်တွေမှာလည်းအဲ့ပါမောက္ခတူဦးဖြစ်ပါတယ်။အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုကိုအားတန်တဲ့လူရှောင်ဘိုးဟာပါတီစုံစနစ်နဲ့ အနာခွဲဝေတုံးဆဲမှုအစိုးရရဲ့တာဝန်ခံမှုလွတ်လပ်တဲ့ဈေးဝယ်စည်းဝါးရေးစနစ်စတာတွေကိုတောင်းဆိုရင်းတရုတ်အစိုးရနဲ့ထိတ်တိုက်ဖြစ်လာခဲ့ရပါတယ်။တရုတ်နိုင်ငံက1989တီအန်အမ်အန်ရင်းပြင်ကျောင်းသားလှူရှားမှုအတွင်းသူဟာနိုင်ငံတကာမှာနာမည်ကြီးလာခဲ့ပါတယ်။အစပိုင်းအစာငတ်ခံဆန္ဒပြပွဲတွေမှာရောနောက်ပိုင်းသွေးထွက်တန်ယိုမှုတွေရှိနေတဲ့ကြားကပဲကျောင်းသားတွေငြင်းချမ်းစွာလူစုခွဲနိုင်အောင်လို့တရုတ်စစ်တပ်နဲ့ညှိနှိုင်းရမှာပါလူရှားဖို့ပါဝင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း26နှစ်ကျော်ကာလအတွင်းသူဟာ၄ချိန်ထောင်ချခံရပါတယ်။သူ့ကိုဒဏ်မြန်တော်လှန်ရေးလုပ်ဖို့သွေးထိုးလှုံ့ဆော်သူဒီမိုကရေစီနဲ့လူ့အခွင့်အရေးလှုံ့ဆော်မှုမှာပါသူလူမှုအခြေခံစည်းမျဉ်းတွေကိုနှောက်ယှက်သူနိုင်ငံတော်ပုံငံဖို့လှုံ့ဆော်သူစတဲ့ဆူဆွဲချက်တွေနဲ့တရားစွဲခဲ့တာပါ။2008ခုနှစ်မှာလူရှာဘိုဟာ Chapter 08လို့ခေါ်တဲ့လူမျိုးရေးလူအခွင့်အရေးနဲ့လွတ်လပ်တဲ့ရွေးကောက်ပွဲကြီးညာစာရန်ကိုကူညီရေးသားပြုစုခဲ့ပါတယ်။ဒီစာရန်ဟာ1989ခုနှစ်ကချက်အတိုက်ခံနိုင်ငံရေးသမားတွေမူကြမ်းရေးဆွဲခဲ့တဲ့ Chapter 77ကိုနမူနာယူပြီးရေးခဲ့တာပါ။တရုတ်ပြည်မှာလူအခွင့်အရေးရလာစေဖို့အကြမ်းမဖက်တဲ့နည်းနဲ့ရေရှည်လှုပ်ရှားလာခဲ့တဲ့လူရှာဘိုကို2010ခုနှစ်သူအကျဉ်းချနေစဉ်ကာလအတွင်းငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်ခဲ့ပါတယ်။ဆုလက်ခံယူပွဲကိုတက်ရောက်ဖို့တရုတ်အစိုးရကခွင့်မပြုတာကြောင့်အခမ်းအနားမှာလူရှာဘိုထိုင်မဲ့ခုံကိုဒီတိုင်းအလွတ်ထားခဲ့ပါတယ်။မစ္စတာလူဟာသူ့တိုင်းပြည်နဲ့လူသားတွေအတွက်ပါဘဝကိုနှိမ့်မြုပ်ခဲ့သူဖြစ်ပြီးတရားမျှတမှုနဲ့လွတ်လပ်မှုကိုရှာဖွေခဲ့သူဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လူမျိုးရေးဒန်းတူညီမျှမှုဖွဲ့စည်းပုံစည်းမျဉ်းနဲ့အညီအုပ်ချုပ်ရေးစတာတွေအတွက်တိုက်ပွဲဝင်ခဲ့တဲ့လူရှောက်ဘူဟာလူသားတွေရဲ့စိတ်ဓာတ်ကိုပုံဖော်ပေးရာရောက်တာကြောင့်ငြိမ်းချမ်းရေးနိုဘယ်ဆုနဲ့ထိုက်တန်ကြောင်းဝန်ကြီး Tillerson ကပြောပါတယ်။နေအကြေကျုပ်ကြောက်ခံနေရဆဲဖြစ်တဲ့လူရှာဘိုးရဲ့ဇနီးလူရှီယာကိုလည်းအ мян ပြန်လှုပ်ပြီးရဲ့အတွက်အမေရိကန်အစိုးရကရောနိုင်ငံတကာအတိုင်းဝိုင်းကပါစိုးရိမ်ပူပန်နေကြကြောင်းလူရှာဘိုးကိုသူရဲကောင်းအဖြစ်မတတ်မှတ်ဘူးဆိုရင်တောင်တနေ့မှသူ့ကိုနိုင်ငံသားကောင်းတူအဖြစ်တွေးမြင်လာကြမှာဖြစ်ကြောင်းလူရှာဘိုးဟာတကယ့်ကိုနိုင်ငံသားတစ်ယောက်ဖြစ်ကြောင်းဝန်ကြီးတေလာဆန်ကပြောခဲ့ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
သူအပါအဝင် Trump စီယုံရဲ့အဖွဲ့တွေကတခြားသူတဦးတယောက်မှာ2016 American သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲအပြီးမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတ Donald Trump ရဲ့အကြီးအကဲအကြံပေးလက်ဖြစ်သမ္မတလက်ဖြစ်သူ Jared Kushner ကပြောကြားခဲ့ပါတယ်သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လိုင်းရေးကော်မတီမှာနှစ်နာရီကြာတကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက် Kushner ကအင်ဗျူတော်မှာပြောကြားခဲ့တာဖြစ်ပါတယ်ထရက်ကားတစ်စီးနဲ့မှတရားမဝင်နိုင်ငံကူးလာသူတွေကိုမှောင်ခိုကူးမှုနဲ့ထရက်ကားယာဉ်မောင်းတယောက်ကို Texas ပြည်နယ်မှာတရားဆွဲလိုက်ပါတယ်။အသက်60အရွယ်ယာဉ်မောင်း James Bradley Jr. ရဲ့ထရက်ကားနောက်တွဲထဲမှာသေဆုံးနေသူ၈ယောက်ကိုရဲကတွေ့ရှိခဲ့ပြီးတဲ့နောက်သူ့ကိုဖမ်းဆီးခဲ့တာပါ။နောက်ထပ်၂ယောက်ကတော့ဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။ထရက်ကားနောက်တွဲထဲမှာတွေ့ရတဲ့တခြားသူအများအပြားဟာလည်းအပူလွန်ကဲမှုကြောင့်ဖြစ်တဲ့ဝေဒနာတွေကိုအပြင်းထန်ခံစားနေကြရပါတယ်။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညာရင်းချင်းဖြစ်လာဖို့မျှော်လင့်ထားဖို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညာတွင်းချင်းရပ်ဆိုင်းဖယ်ရှားလိုက်လို့မရဘူးလို့ဒေါက်တာရဟီလီကပြောခဲ့တာပါဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘသူမှမျှော်လင့်မထားပေမဲ့လူ့အခွင့်အရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လို့နေတဲ့မနေ့စောစောပိုင်းတနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိပြန်ပြီးတော့ထပ်မံထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာနိုင်ငံကသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါ
This program has come to you from the Voice of America, Washington.